ငါဘာတော်ရရှိမှာခင်ဗျာလက်ဘောင်းတောင်မှာနှိမ့်နှင်းခဲ့တာအင်းအားအလွန်ကျွန်းသုံးပြီးတော့မလိုလားအပ်တဲ့မဆုံးအပ်တဲ့လက်နဲ့မျိုးတွေဓာတုပစ္စည်းတွေကိုသုံးခဲ့တဲ့အတွက်ဒဏ်ရာရှိခဲ့သူအများကြီးရှိခဲ့ပါတယ်ဒီထွက်ပေါ်လာချက်အချက်တွေဟာနိုင်ငံတော်အစိုးရကဖွဲ့စည်းပေးထားတဲ့ကော်မရှင်အတွက်အထောက်ပံ့ဖြစ်မလားကတိကောက်ဖြစ်စရာလားဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်ဆိုတော့ဒီကနေ့ဒီကိစ္စကိုဆွေးနွေးဖို့အတွက်ကျွန်တော်ပုဂ္ဂိုလ်သုံးဦးကိုနိုင်ငံဆွေးနွေးဖို့အတွက်ပညာရှင်အပါအဝင်ပုဂ္ဂိုလ်သုံးဦးကိုကျွန်တော်ဖိတ်ကြားထားပါတယ် panel အဖြစ်အဲ့ပုဂ္ဂိုလ်ရဲ့စီးရင်ကိုကျွန်တော်ပထမဆုံးပြောမှရှင်ပထမတူကတော့ Talking Sunshine အဲ့ဒီ Lebron ဆွေးနွေးကော်မရှင်မှာပါတယ်နောက်ပြီးတော့အဲ့ဒေသခံကိုစားပြုတဲ့လွှတ်တော်အမတ်တူလည်းဖြစ်ပါတယ်နောက်ပုဂ္ဂိုလ်တူကတော့ရှင်နေမြကွန်ရက်ကလွှတ်တော်ရှင်နေကြီးဦးလှထွန်းဖြစ်ပါတယ်နောက်ပုဂ္ဂိုလ်တူကတော့ဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုဖြစ်ပါတယ်ဆိုတော့ဒီပုဂ္ဂိုလ်တွေကိုမမေ့ခင်မှာကျွန်တော်ကသောရရှင်တယောက်ရေးထားတဲ့စာကိုအရင်ဖတ်ပြပြီးတော့မှဒီ panel တွေကိုကျွန်တော်မေ့ပြစေတိုက်ရိုက်လှမ်းကိုစိုးဝေဆိုတဲ့လူကရေးထားပါတယ်လွတ်လပ်တဲ့အဖွဲ့အစည်းရဲ့စစ်ဆေးတွှစီချက်ပဲဖြစ်ဖြစ်တခြားတူချင်းရဲ့မှန်ကန်တဲ့တွှစီချက်ပဲဖြစ်ဖြစ်တရားဝင်ဖွဲ့ထားတဲ့ကော်မရှင်ကိုအထောက်အပံ့အများကြီးရရှိစေမှာဖြစ်တယ်လို့ပြောချင်ပါတယ်ဒီဖွဲ့ရဲ့ဥက္ကဋ္ဌတော်စုကတော့ပြည်တွင်းကရောပြည်ပကပါယုံကြည်မှုရှိပြီးသားပါဒီပြဿနာကိုစုလို့ဖော်ထုတ်ဖြစ်ရှင်းလို့တဲ့လူတွေပါရှိတယ်လို့ဖုံးကွယ်သွေဖက်ထားလို့သူတွေမပါဘူးလို့ကဘယ်သူအမှခံနိုင်မလဲဒီဖြစ်ရစုကိုဓာတုဗေဒရှုထောင့်ဥပဒေရှုထောင့်တွေအပြင်ဒီဖြစ်ရစုကြီးပေါ်ပေါက်လာတဲ့အကြောင်းစုံကိုရှုထောင့်ပေါင်းစုံကတိကျတဲ့သတင်းတွေလည်းအမှန်လို့အပ်ပါတယ်သို့မှသာဒီဖြစ်ရမျိုးကျွန်တော်တို့ပြည်ထောင်စုမှရောကဘာမှမဆောင်ရှားနိုင်ပါလိမ့်မယ်ဆိုတော့သူကလူပုဂ္ဂိုလ်သုံးကိုညွှန်ထားပါရယ်ကော်မရှင်အဖွဲ့ဝင်တွေကဓာတုဗေဒပညာရှင်ကဥပဒေသမားရောဆိုတော့ကျွန်တော်ရွေးထားတဲ့ပုဂ္ဂိုလ်နဲ့ကွဋ်တိဖြစ်နေပါတယ်ဆိုတော့ပထမဆုံးမေးချင်တာဒီလူပြောသလိုဓာတုဗေဒရှုထောင့်ကကြည့်မယ်ဆိုရင်ဆိုတော့ဆရာဒေါက်တာခင်မောင်ညိုကိုမေးပြစီဓာတုဗေဒပါရဂူဘွဲရဓာတုဗေဒပညာကိုပို့ချခဲ့တဲ့ပုဂ္ဂိုလ်တူလည်းဖြစ်ပါတယ်ဆရာဒီကိစ္စကိုအရင်ဆုံးစုံစမ်းဖော်ထုတ်ခဲ့တယ်လို့ကျွန်တော်တို့သတင်းတွေမှာတွေ့ရပါတယ်ဆရာရဲ့တွေ့ရှိချက်ကိုအကြမ်းမြင်ပြောပါခင်ဗျာလက်ဗောင်းတောင်မှာနှိမ့်နှင်းခဲ့တဲ့လက်နဲ့တွေနဲ့ပတ်သက်ပြီးတော့
တကယ်လေတော့ဥကျော်ဆိုတာကျွန်တော်ကိုဒီဂျန်နယ်အခွဲ့ရဂျန်နယ်လစ်စီကလာမေးကြပါလေလာမေးကြတော့ဒီမှာပြောတဲ့ဝိဒအကြောင်းရအဓိကတော့အဲ့မှာ30ဘုံကဘလူဘုံအမျိုးသားဖြစ်တယ်လဲဆိုတာကိုမေးပါတယ်ဒီဘုံတွေမှာကျွန်တော်ပြန်ပြီးတော့ဒီကိုထွက်ပြီးတော့ဂျီနဲ့ဖြားတဲ့ခါကျရင်ကြောက်သွားလာပြောမဟုတ်ဘူးဆရာတဲ့ဒီကိုထွက်တာမဟုတ်ဘူးဒါမီးလောင်လာဆရာတဲ့မီးလောင်လာဆိုရင်တော့ဒီမီးဒီမှာတစ်ခုခုတော့ပါနေပြီလို့ဒီလိုဘောဆိုတော့ဘယ်လိုမျိုးမဟုတ်ဘူးလို့ဒီကိုဘောဆိုလည်းမိကိုဘက်ထမ်းတယ်လေမိတွေမထွက်ဘူးလို့မိတွေထွက်တော့ဒီနေပန်းဘောလိုမျိုးတစ်ခုခုတော့ရှိရမယ်ဒီကိုထွက်တဲ့ဘောကတော့ကျွန်တော်တို့ဒီအကြားတွေပါတဲ့ဘောပေါ့လေအကြားမှုတ်တယ်နဲ့လောက်ထားတဲ့ဘောဒါပေမဲ့သူကတော့မိလောင်အောင်တော့လောက်ထားတယ်လို့သူ့တော့လဲကျန်တဲ့ဟာကမိကြီးတွေပါလောက်တဲ့ဘောကြတော့လို့ဖနီစီယန်တို့ဆိုဒီယန်တို့ပိုတက်စီယန်တို့အဲ့ဒီဟာတွေကတော့ရေနဲ့ထိပေါ့ပဲလို့အဲ့မဲ့ phosphorus နဲ့ပို့ရောလို့ phosphorus ကတော့ဒီနဲ့ထိပြီးလောင်တယ်လို့သူ့ကိုနောက်ထပ်အထောက်ပံ့ပြုတဲ့ပစ္စည်းတွေရှိပါတယ်လို့အဲ့ဒါတော့ battery တို့ petroleum jelly တို့ပါလို့ဆိုရင်တော့ဒီဝေးလျှောက်တဲ့မီးတွေနဲ့လောင်တော့ဟောအမှန်တိုးသွားတာလည်းဖြစ်နိုင်ပါတယ်လို့ဒါကတော့နှစ်ပန်းဘုံလို့ခေါ်ပါတယ်လို့နှစ်ပန်းကိုကျွန်တော်တို့ American က
ဒီ Vietnam
ဆိုတဲ့ကကဘာမှာဖိတ်ထားတယ်လို့အဲ့ဒါသူ့ကိုကျွန်တော်ပြောပြပါတယ
်ဟုတ်ကဲ့
ဒီအတိအကျကျွန်တော်ဘာမှတော့ဘယ်သူမှပြောလို့မရဘူးလေဒါဓာတ်ပုံတွေကနည်းနဲ့ဘယ်လိုပဲစစ်စစ်ပေါ့ဒီပစ္စည်းကဘာတွေပါလဲဆိုအချားကြီးသိမယ်ကျွန်တော်အပြင်ကိုကျန်တဲ့ဓာတ်ခွဲကန်းတွေမှာတွားဆင်တဲ့အချားမသိမှာကျွန်တော်ပြောတယ်လုံးတဲ့လူကသူအတိအကျသူထုတ်ဖို့ပြောနိုင်ကြည့်တာပဲလို့ဒါကိုစွန့်ဆိုင်ကော်မရှင်ကလည်းဒါအတိအကျရဖို့လိုက်ပေးပါလို့ကျွန်တော်တို့ပြောပါတယ
်ဟုတ်ကဲ့ဆရာကျေးဇူးတင်ပါတယ်နောက်ဥလာထွန်းဟာရှင်းနေသူဖြစ်တဲ့အပြင်ဒီကိစ္စစဉ်းစားအရေးကိုလည်းလွတ်လွတ်လပ်လပ်ဆောင်ရွက်ခဲ့တဲ့အထက်မှာပါဝင်တဲ့ပုဂ္ဂိုလ်တူဖြစ်ပါတယ်။ဥလာထွန်းတို့တင်းစားရှင်နေပဲပြီးခဲ့တဲ့အပကာလာလုပ်တဲ့အထက်မှာဒါ white phosphorus ဆိုပြီးတော့သုံးထားပါတယ်။အဲ့ဒီတွေ့ရှိချက်တွေနဲ့ပတ်သက်ပြီးတော့အချင်းချင်းပြောပါဦ
း။ဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့ဒီ Lebron တောင်ရေးခင်းမှာကျွန်တော်ဥပဒေရှုတော့ဆိုရင်တရားမှကျောင်းအရာနဲ့ပြည်မှုကျောင်းအရာဆိုပြီးတော့ကျွန်တော်တို့သဘောတရားနှစ်ခုရှိပါတယ်။အဲ့တော့တရားမှကျောင်းအနေနဲ့ကတော့ဗျာကျွန်တော်တို့ဟောတာဒီပရိညာစာချုပ်ဒီသဘောတူညီချက်ဒီဒါတွေနဲ့ပတ်သက်ပြီးတော့တရားမျှတမှုရှိမရှိဒါတွေကိုစဉ်းစားရတာပါအဲပြည်မှုကြောင့်အရာကတော့အားလုံးပဲမြင်တွေ့ပြီးခဲ့တဲ့အတိုင်းပဲကျွန်တော်တို့ဟောတာဒီဟာကြီးကအင်မတန်မှထိတ်လန့်တုံလို့ကျောင်းရုံးဝယ်ကောင်းတဲ့မိလောင်ကြွားမှုတွေနဲ့ပ ရင်းထန်တဲ့ဒဏ်ရာတွေကိုရခဲ့တယ်လေအဲ့ဒါကကျွန်တော်တို့ပြမှုဆိုင်ရာဥပဒေအရပြောမယ်ဆိုလို့ရှိရင်ဒီဟာကအင်မတန်မှကြီးကျယ်တဲ့နော်ကျွန်တော်ဒဏ်ရာထိခိုက်ဒဏ်ရာရမှုတွေဖြစ်တဲ့အတွက်ဒီဟာကကျွန်တော်ပြည်ရင်းမှာရှိတဲ့ပြမှုဆိုင်ရာဥပဒေပုံမှန်326အရကျွန်တော်တို့ပြင်းထန်တဲ့အပြင်းထန်တာကျင့်စီမှုဥပဒေညှောက်ပါတယ်အဲ့ဒီဥပဒေကဆိုလို့ရှိရင်1900ကနေပြီးတော့ငါကျွန်တော်တို့1900နှစ်ထိကျွန်တော်ချမှတ်နိုင်တဲ့ဥပဒေပါအဲ့ဒါကပြည်ရင်းဥပဒေပါနော်အခုကျွန်တော်တို့ဒီလိုဖြစ်တဲ့ဟိုဒဏ်ရာရမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒဏ်ရာနေရာရှိနေဒီဥဖြစ်တဲ့နော်ပညာရှင် International Law Professor တယောက်ကနေပြီးတော့ကျွန်တော်တို့ကိုဝိုင်းဝန်းကူပန့်ပြီးတော့ကူညီပေးတဲ့အတွက်ကျွန်တော်တို့ဒီဘုံကိုကျွန်တော်တို့ဟိုဓာခွဲစနစ်တကျဓာခွဲဆန်းတက်ပြီးတော့ကျွန်တော်တို့ဓာခွဲကမ်းရဲ့ report ကိုလည်းအစည်းအဝေးခန်းစားဖို့လည်းကျွန်တော်တို့ပူးတွဲထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်အဲ့တော့ဒီမှာကြည့်လိုက်တဲ့အခါကျတော့ကျွန်တော်တို့ white spot stress ကိုသုံးနေဆိုပြီးတော့ကျွန်တော်တွေ့ရှိရပါတယ်။အဲ့တော့ဒီ white spot stress ဆိုတာက international law ပေါ့နော်ကျွန်တော်ဂျီနီဗာ convention အရဆိုလို့ရှိရင်1980ခုနှစ်တုန်းကပြဋ္ဌာန်းခဲ့တယ်ကျွန်တော်တို့နောက်ဆက်တဲ့စာချုပ်နော်အမှတ်300ဆိုလို့ရှိရင်ဒီမီးလောင်ကျွမ်းစီတက်တဲ့ incendiary bomb ကိုကျွန်တော်တို့တားမြစ်ဒီအရတားပြည်သူလူထုပေါ်မှာဒဲလူအချိန်နေဒဲလူနည်းနေမှာမတုံ့တရဘူးဆိုတဲ့အောက်ပြန်ထားပါတယ်။အဲ့တော့လေဗရောင်းတောင်မှာကျွန်တော်ပြန်ကြည့်လိုက်တဲ့ခါကျတော့ဒီနှစ်နာရီ30လောက်မှာလူတွေအိမ်မောကြပြီးတော့ဖြစ်နေတဲ့အချိန်မှာကျွန်တော်တို့ရုပ်ရည်ကြီးမမျော်လင့်နေနဲ့အပြင်းထန်ကြီးတစ်ခါတည်းကိုစစ်စခန်းကိုကျွန်တော်တို့ဟိုလက်နဲ့ကြီးရည်နဲ့ပြစ်ပြီးတော့အင်အားသုံးပြီးတော့ဖြိုခွဲတယ်လို့မျိုးကိုကျွန်တော်တို့နေရင်းဖြိုခွဲတဲ့ဟာကိုကျွန်တော်တွေ့ရပါတယ်။အဲ့တော့ဒီလောက်ကြီးကျယ်တဲ့အပြစ်ဟုတ်ကြီးဟာကျွန်တော်တို့ကျွန်တော်တို့ဒီပြမှုဆိုင်ရာဥပဒေသဘောတရားအရဆိုလို့ရှိရင်ဒီဟာကကျွန်တော်တို့ပြီးစလေနဲ့ကျွန်တော်တို့တိမ်မြုပ်ပြောက်ဝဲသွားလို့မရပါဘူးကျွန်တော်တို့မြန်မာနိုင်ငံဆိုင်ရာလူခွင့်ကိုလည်းဟိုမစ္စကန်တန်းငါးကလည်းပြပောင်းများစွာအခါပေါင်းများစွာပဲကျွန်တော်တို့သူ့ရဲ့အစီအခံစာတွေမှာဒီပြမှုဆိုင်ရာလူခွင့်ပြင်းထန်ချိုးဖောက်မှုတွေကိုကင်းလွတ်ခွင့်ရနိုင်တဲ့သဘောတရားကိုကျွန်တော်တို့ဖြည့်ရှင်းတော့ဒါကိုကုစားပေးဖို့ဆိုပြီးတော့အချိန်ခံရစွာကျွန်တော်တို့အစီရင်ခံထားတာတွေ့ရပါတယ်။
ဟုတ်ကဲ့
။အဲဒါကြောင့်မို့လို့ကျွန်တော်တို့ကဒီပြမှုဆိုင်ရာသဘောတရားအရာပို့ပြီးတော့လေးနဲ့ကြီးကျယ်တဲ့အမှုကင်းမှာကျွန်တော်တို့သက်ဆိုင်ရာကျွန်တော်တို့ကော်မရှင်နေနဲ့ကျွန်တော်တို့တရားဝင်အထောက်ပံ့ပြုစီဖို့ကျွန်တော်တို့အနေနဲ့လည်းစုံစမ်းစစ်ဆေးပြီးတော့ကုညီပါမိုးတဲ့သဘောပါပဲ
။ဟုတ်ကဲ့။ဦးလာထွန်းကိုကျွန်တော်အချင်းချင်းလေးတစ်ခုမေးချင်တာဒီလိုပြမှုဆိုင်ရာဥပဒေအရာပြမှုမြောက်တယ်ဆိုဒါဟာတာဝန်ပေးခိုင်းစီတဲ့လူတွေကိုဆွဲရမှာလားသူတို့မဟုတ်တာဝန်အရာဒီတာဝန်ဒီအမိန့်ပေးတဲ့အမိန့်ကိုလက်တွေ့အကောင့်တွေဖော်တဲ့လူကိုအရေးယူရမှာဘယ်သူဟာအဓိကတိုင်ခံဖြစ်မလဲခင်ဗျာအဲ့ဒါလေအချင်းဆုံ
းဟောကျွန်တော်တို့ပြည်ဥဆိုင်ရာဥပဒေမှာဆိုလို့ရှိရင်ကျွန်တော်တို့လူတစ်ယောက်ကသူ့လိုလျောက်ကျွန်တော်တို့ကျူးလွန်နေဆိုတဲ့အခါမျိုးမှာကြက်လို့ရှိရင်တော့ဒီကျူးလွန်နေတိုက်ရိုက်ကျူးလွန်နေသူကိုတိုက်ရိုက်အပြစ်ပေးလို့ပြေးရမှာဖြစ်ပါတယ်ဒါပေမဲ့လူတစ်ယောက်ကိုအခြားလူတစ်ယောက်ကနေပြီးတော့နော်ကျွန်တော်တို့စီခိုင်းတဲ့ဟာမျိုးတာဝန်ပေးရတဲ့ဟာမျိုးကျွန်တော်တို့ပြုလုပ်ခိုင်းတဲ့ဟာမျိုးဖြစ်လာလဲဆိုလို့ရှိရင်ကျွန်တော်တို့ပြုလုပ်တဲ့လူကိုယ်တိုင်ကျူးလွန်တဲ့ပြစ်မှုကိုကျွန်တော်တို့စီခိုင်းတဲ့လူနော်ဥရေသဘောတရားရဆိုရင်နော်အားပေးမှုအားပေးကူညီသူကလည်းနော်သူထပ်တူချက်များနော်ပြစ်ဒဏ်ကိုကြားခံရမှာဖြစ်ပါတယ်ဒါကပြစ်မှုဆိုင်ရာဥရေရဲ့သဘောတရားပါ
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကျွန်တော်ဒီနေရာမှာသောရရှင်ဦးကမေးထားပါတယ်အဲ့သောရရှင်ကဆရာကောက်ကအန်ကိုလက်ဖြစ်ပါတယ်သူကဒီအီးမေးလ်ကိုပို့ခြင်းလို့တဲ့မြို့ကိုကြီးစေးအကုန်ကြခံပြီးလာရတာပါခင်ဗျာဆိုတော့ကျွန်တော်သူအီးမေးလ်ကလည်းဆွေးနွေးစဉ်းစားရကောင်းတဲ့အချက်မို့လို့ကျွန်တော်ဖတ်ပြလိုပါတယ်ဒီလောလောဆယ်မှာခုနဦးလာတော်ပြောသလိုဒီနေရာဆရာခင်မောင်ညိုတို့ပြောသလိုပိတ်ပင်ထားတဲ့လက်နဲ့စစ်တပ်မှာပဲသုံးခဲ့တဲ့လက်နဲ့အဲ့ဒီဟာမျိုးတွေကိုသုံးတယ်ဆိုတော့တဲ့ဒီဟာကိုသုံးတဲ့အထက်မှာဒေသခံအာဏာပိုင်တွေမကဘူးအထက်အရာရှိတွေနေပြည်တော်ကပုဂ္ဂိုလ်ကြီးတွေအထိပါဝင်ပတ်သက်နေနိုင်တယ်ဆိုတဲ့သဘောမျိုးတွေ့ရပါတယ်တဲ့ဒါပေမဲ့ဒီအချိန်မှာဒေါအောင်ဆန်းစုကြည်တို့အနေနဲ့လည်းပဲနိုင်ငံရေးဘက်ကကြည့်မယ်ဆိုရင်အမျိုးသားပြန်လည်စစ်မြေကြီးကိုဖော်ဆောင်နေတဲ့ကာလမှုနေပြည်တော်နဲ့အခုအထိမဖြစ်စေချင်တဲ့အခါကျတော့နိုင်ငံတကာကိုတားမြစ်ပြစ်ပင်ထားသည့်ဘုတ်အမျိုးသားဟုတ်မဟုတ်ဘူးလို့သာကြေညာဖို့တလန့်ပဲရှိပါတော့တယ်တဲ့အဲ့တော့သုံးဆောင်ရေးကော်မရှင်ကိုမေးရမှာကတော့သူတို့တဲ့ဘေးကျန်နေကြဖြစ်စီမှာပါတဲ့ဆိုတော့ဒီအစီရင်ခံစားကြောင်းသူတို့အခုအဓိကသူစီလာကြားကစားသလိုက စားရပါလိမ့်မယ်တဲ့အဲ့မှာသွေးထားတဲ့အချိန်ပြောရင်ယုံကြည်လူသူ၏ယုံကြည်ကိုးစားမှုကိုထိုးကြွေးမလားသူဒီမဟုတ်လူသူမျက်နှာတစ်ခုရဲ့ကိုသာကြည့်ပြီးအမှန်တမ်းရဲရဲဝံ့ဝံ့တင်ပြအစီရင်ခံမလားဆိုတာကိုသူသိကျင်တယ်လို့ဆိုပါတယ်အခုတော့ကော်မရှင်အဖွဲ့ဝင်ဒေါက်ကင်းဆန်းလန်ရောက်လာပြီးထင်ပါတယ်ဒေါက်ကင်းဆန်းလန်ကြားပါလားခင်ဗျာဟုတ်ကဲ့ဒေါက်ကင်းဆန်းလန်အခုနသောရရှင်ပြောတာကိုနည်းနည်းကျွန်တော်ပြန်ပြောကြည့်အဓိကကတော့ဒီကိစ္စကိုအတိအင်းဖော်ထုတ်လိုက်ရင်နေပြည်တော်နဲ့မျက်နှာပြက်စရာရှိတယ်အမျိုးသားပြန်လေသင်းများရေလုံနေတဲ့အချိန်မှာအဲ့ဒါကြောင့်နေပြည်တော်နဲ့မျက်နှာမပြက်စီခြင်းတဲ့အတွက်လူတို့ရဲ့ယုံကြည်ကူးစားမှုကိုထိုးကြွေးလိုက်မလားသူတို့မဟုတ်လူတို့ရဲ့မျက်နှာတစ်ခုတည်းကိုသာကြည့်ပြီးအမှန်တမ်းရဲဝံ့ပြော့မလားဆိုပြီးတော့အစီရင်ခံစာကိုပေါ်ထွက်လာမဲ့စုံစမ်းရေးကော်မရှင်ရဲ့ပေါ်ထွက်လာမဲ့အစီရင်ခံစာကိုအောင်ကိုလတ်ဆိုတဲ့သောရရှင်ကမေးခွန်းထုတ်ထားပါခင်ဗျာဘာများပြောချင်ပါလဲဟု
တ်ကဲ့ပါဒီကျွန်တော်တို့ဒီဒီစုံစမ်းရေးကော်မရှင်ကစတင်ပြီးတော့စုံစမ်းရေးရဲ့ကိုကျွန်တော်တို့ကကိုယ့်ရဲ့လိုက်ကိုယ့်ရဲ့ဆောင်ရွက်ကြရာဖြစ်ပြည့်ပြည့်ကြမလို့ဒီအရေးကြီးတဲ့အပိုင်းတွေမှာတော့ကျွန်တော်တို့ဥပဒေကိုယ်တိုင်ကနေဆိုင်ကြည့်ပြီးတော့ဒီလိုဒီကိစ္စတွေဆောင်ရွက်တာပါအဲ့တော့နောက်တစ်ခုကတော့ကျွန်မရဲ့ဒီအခုဒီလက်နက်နဲ့ပတ်သက်တဲ့ဒီကံကိုယ်တိုင်ဆောင်ရွက်စီရတဲ့မှာမပါဝင်ပေမဲ့လို့ကျွန်မရဲ့သဘောထားကိုသဘောထားပြန်ရင်ကော်မရှင်မှာပါဝင်နေကျွန်မရဲ့သဘောထားပြန်ရင်ကျွန်မပြောရမယ
်ဟုတ်ကဲ့ပြောပါ
ကျွန်မတို့ကော်မရှင်ကအမှန်ကိုကျွန်မတို့ကနေဒီမှာဆုံးဖြတ်ပေးမယ်အဖွဲ့မဟုတ်ပါဘူးအဲ့တော့ကျွန်မတို့ကသူရှိချက်တွေကိုပဲတည်တည်လူလူကိုတင်ပြမယ်ဆိုဖြစ်တယ်လို့ကျွန်မနားလည်ပါတယ်။အဲ့တော့ကျွန်မတို့တွေကစုံစမ်းစစ်ဆေးခြင်းဆန္ဒတွေကကျွန်မတို့ကတွေ့တာတွေ့တဲ့အချိန်ငင်းနာငင်းနေတဲ့အချိန်ဆန္ဒကိုကြားတဲ့အချိန်ကျွန်မတို့ပြောဆိုမယ်လို့တည်တည်လူလူကိုကျွန်မတို့ကဒီလိုကိစ္စတွေကျွန်မတို့ကဆောင်ရွက်တာဖြစ်တဲ့အတွက်ကြောင့်မလို့မို့။အဲ့တော့ကျွန်မတို့ကသူရှိချက်ကိုပဲတင်ပြမယ်ဆိုဖြစ်တဲ့အတွက်ကြောင့်ကျွန်မတို့ကအမှားမှန်ကိုသုံးဖြတ်ပေးမယ်အဖွဲ့လည်းမဟုတ်တဲ့အတွက်ကြောင့်မလို့မို့။ကျွန်မတို့ကြားရဲမှာတော့ဟိုကျွန်မတို့တွေကဘာမှလည်းသုံးဖြတ်မှာမဟုတ်ဘူး။ဘာမှလည်းအမှားမှန်တွေကိုလည်းတွက်ပြမှာလည်းမဟုတ်တဲ့အတွက်ကြောင့်ကျွန်မတို့ကတော့ဒီကြားထဲမှာဒါနဲ့ရှိနေလို့ကျွန်မလည်းမသိပါဘူ
း။ဟုတ်ကဲ့ခင်ဗျာ။အဲ့တော့ကော်မရှင်ကိုအဓိကပေးအပ်ထားတဲ့တာဝန်ကဘာတွေပါဝင်ပါသလဲ။ကျွန်တော်ပိုးပြီးသိချင်တာကဒီနေရာမှာသုံးခဲ့သောလက်နက်တွေဘယ်လိုလက်နက်မျိုးဖြစ်သည်ဆိုတာကိုကော်မရှင်ကသိရှိချက်အတိုင်းတင်ပြဖို့အစီအစဉ်တာဝန်ရှိပါသလားခင်ဗျာ။ဟုတ်ကဲ့ကျွန်မတို့ကတော့ဒါဘာတွေသုံးသွဲ
တယ်ဆိုတော့ကျွန်တော်တို့ကတော့ဒါရှင်းလင်းစစ်ဆေးထားမယ်လေ။ဒါဥပဒေအနေနဲ့ဒါရှင်းလင်းစစ်ဆေးထားမယ်လို့ကျွန်မနားလည်တယ်။ဒါဆိုရင်ကျွန်မဒီလိုရှင်းလင်းစစ်ဆေးထားတဲ့အဲ့ဒါကြောင့်မလို့မို့ကျရှိကြတာတော့ပါဆိုတော့ဥပဒေအနေနဲ့ဒါတော့ပြောလိုက်နေလို့ကျွန်မနေနေဒီအရင်ကြည့်ရပါတော့ကြာဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အခုပါဝင်ဆွေးနွေးလို့ရတော့ရှင်တွေကိုကျွန်တော်ဖိတ်ခေါ်လိုပါတယ်ပထမဆုံးပုဂ္ဂိုလ်တူကတော့ကိုဟန်ဝင်းအောင်ဖြစ်ပါတယ်ကြားပါလားခင်ဗျာကိုဟန်ဝင်းအောင်ဟုတ်ကဲ့ကိုအဟန်ဝင်းအောင်ဟာဒီလက်ဘရောင်းအလုပ်သမားတွေအရေးမှာတတကြွကြွပါဝင်ဆောင်ရွက်ပေးခဲ့တဲ့ကျောင်းသားအရေးကျောင်းသားခေါင်းဆောင်တူဖြစ်တယ်လို့သိရပါတယ်ကိုဟန်ဝင်းအောင်ရဲ့သဘောထားကိုပြောပါလွတ်လပ်တဲ့စီရင်ခံစာပေါ်ထွက်လာတယ်အဲ့ဒါဟာအစိုးရခန့်ကော်မရှင်အတွက်အနှောင့်အယှက်လားအထောက်ပံ့လားဆိုတာဘယ်လိုသဘောပါလဲခင်ဗျာ
ကျင်းစီနယ်ရေးနဲ့ပတ်သက်ပြီးတော့စုံလက်ကော်မရှင်ဆရာလေးတို့လည
်း
ထောက်ခံလာတယ်ပြည်သူတွေသူတွေဘယ်လိုတရားမျှတတဲ့ခေါင်းကသူတို့တဲဆိုခွင့်အခြေအနေမျိုးရှိပါဘူးအဲဥပမာအားဖြင့်ဟောင်းသာကျေးရွာကိုမစုံစမ်းနိုင်နိုင်တာလို့တောင်ကျေးရွာကိုမစုံစမ်းနိုင်တာတို့ဆိုတဲ့ဟာရှိပါတယ်အဲဒါတော့စုံလက်ကော်မရှင်ရဲ့အခြေအနေကိုပြည်သူတွေကစောင့်ကြည့်နေတဲ့တိုင်ရင်းမှာပဲတောင်ကျေးရွာလေးတို့လည်းထောက်ခံလာတဲ့ပြည်သူတွေဖြစ်နေတဲ့အတွက်စုံလက်ကော်မရှင်ရရှိတဲ့ချက်လက်တွေကိုအံ့အားရှိဖို့ရှိပါတယ်
ဟုတ်ကဲ့ဒေါက်ကင်းဆန်းလိုင်းဘာပြန်ပြောလို့ပါလဲကော်မရှင်အနေနဲ့ဥမတရားလေးစလေးထုတ်ထားလို့မသွားနိုင်တဲ့နေရာတွေရှိနေပါတယ်တဲ့ထုတ်ပါလားတဲ
့ကျွန်တော်တို့အားလုံးနေရာတွေကြွားရောက်ခဲ့ပါလေဒါကျွန်တော်တို့အပေါင်းအသင်းနဲ့တွေ့ဆုံနေပါလေဒါတော့ဟိုဂျာတော်လေးကိုပေးအနေနဲ့တော့ဟိုဇာတာမီနာလို့တော့ပြောလို့ရှိပါတယ်ပြောတာရှိပါဘူးကျွန်တော်တို့ကတော့ကျွန်တော်တို့ဆောင်ရွက်ခဲ့တာတွေကတော့ကျွန်တော်တို့အမှန်တိုင်းနဲ့ကျွန်တော်တို့ပြောပြမှာဖြစ်နေအဲ့တော့ကျွန်တော်တို့အားလုံးနဲ့လည်းတွေ့ခဲ့ကြတယ်ကျွန်တော်တို့သိချင်တဲ့ချက်လက်တွေလည်းကျွန်တော်တို့သိခဲ့ရတယ်တွေ့ခွင့်တွေလည်းကျွန်တော်တို့ရှိခဲ့တယ်ကျွန်တော်တို့ဆောင်ရွက်ခုရှိမှုဆိုတဲ့ကိစ္စကဘာတစ်ခုမှမရှိကြဘူးဒီနေ့ဒါလည်းကျွန်တော်တို့ပြောပြနေမှာ
ဟုတ်ပါတယ်ကျွန်တော်လည်းဒီကောင်ကတောင်းဆိုနေပြီးလဲနေတဲ့လူတယောက်အနေနဲ့ဆွေးနွေးကော်မရှင်ကပေါင်းရောင်းလို့မရောက်ခဲ့ပါဘူးကလေးကောင်ကမရောက်ခဲ့ပါဘူးဆိုရင်ကျွန်တော်တို့ကလည်းတက်တက်ဆောက်ထားရှိပါတယ်ဒါကဆွေးနွေးကော်မရှင်ကိုကျွန်တော်တို့တန်လျာဝင်တဲ့ပုံစံမျိုးပြောတာမဟုတ်ပါဘူးဒီကိစ္စနဲ့ဆွေးနွေးဆွေးနွေးမှုတွေ့ရဖို့ကအားလုံးချက်ရှိတယ်လို့ကျွန်တော်ထောက်ပြတာပါတစ်ခါတည်းမှာပဲဆွေးနွေးကော်မရှင်ထဲမှာပါနေတဲ့ဒီအောင်မြင်ချက်ကဆွေးနွေးမှုတွေဦးတန်းကျွန်တော်ကချင်းချောက်ချက်တာနေတာရှိပါလေ။ဒါပင်လယ်ကော်မရှင်ထဲမှာပါနေတဲ့ပုဂ္ဂိုလ်တူတယောက်ပါ။နောက်တစ်ခုကပင်လယ်ကော်မရှင်ကဆက်ချက်ချဦးလဲလာပဲ။ဆောင်ရီးကဥပဒေကိုလည်းချုပ်ဆိုထားတဲ့စာချုပ်တွေကိုဖတ်ရှုရပြီးတော့ပင်လယ်ကော်မရှင်ကပါနေတဲ့ဒေါက်ခင်းဆန်းလိုင်ကိုလည်းဖတ်ရှုဖို့မရဘူးဆိုတာသိနေတယ်ချက်ဖြစ်ပါလေ။အဲ့ဒါဥပဒေကော်မရှင်ရဲ့အခြေအနေတွေနဲ့စာချုပ်စာရင်းတွေမြန်မာပြည်ထောက်ထားတယ်မှာပင်လယ်ကော်မရှင်ရဲ့အနေအထားကတစ်ဆိုင်ပြန်အားဖြင့်အားလုံးချုပ်ချမှုတွေဖြစ်ပါနိုင်တယ်လို့ကျွန်တော်တို့ဒီကောက
်ဟုတ်ကဲ့ကိုဟန်ဝင်းအောင
်ဆိုင်နေ
ကောင်းဝင်အောင်အဲ့ဒါစုံစမ်းရေးကော်မရှင်ထဲမှာဥပိုင်း limited တို့ဘာလို့ကပါသလိုအလုပ်သမားတွေဘက်ကကိုယ်စားလှယ်ကောင်မပါဘူးလားခင်ဗျာအလုပ်သမားတွေဘက်ကရက်တီးပြီးပြောဆိုမဲ့လှုပ်ရှားသူတွေကမပါဘူးလားတစုံတယောက်မှာ
တော်တော်ကောင်းခင်ဗျာ တခြားရမှာလုံးဝမကပါဘူ
းဟုတ်ကဲ့ဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်ဥပဒေကြောင့်ဦးလာထွန်းကိုမမေ့ခင်အဲ့ဒီဒေတာကပဲဆရာတော်တပါးကိုတပီးတော့ဖိတ်ကြားလိုပါတယ်ဆရာတော်အရှင်အာလောကဖြစ်ပါတယ်ဆရာတော်ကြားပါလားဖေဟာ
ကျားပါတယ်တ
ခါကြီးဟုတ်ကဲ့ဘယ်လိုမြင်ပါလဲခင်ဗျာစုံစမ်းရေးကော်မရှင်ကျွန်တော်အဓိကတပီးတော့အဓိကမေးမြန်းလျှောက်ထားလို့ရတဲ့ကိစ္စကတော့စုံစမ်းရေးကော်မရှင်ဟာကိုဟန်ဝင်းအောင်ပြောသလိုအရေးကြီးတဲ့နေရာတွေကိုမရောက်ခဲ့ဘူးလို့ဆိုပါတယ်ဒေါခင်စန်းလည်းရောက်တယ်လို့ဆိုပါတယ်ဆရာတော်ဖေဟာရဲ့အစီကိုပြောပါခင်ဗျာဒီမှာဘာတွေစီပါလဲဒီကိစ္စကို
ကျွန်တော်ပါတယ်ဦးစင်းတို့လည်းဇီရောကြီးရောစီမြောင်းခံနေရွာတရားဖြစ်ပါလေအဲသူတို့အစကပြောခဲ့တာကတော့ဒီဇီရောရွာကိုဆင်းရဲမပါဘူးဗျာအဲ့ဒီလိုဆင်းရဲမပါတော့ဦးစင်းကဘယ်လိုပြောရတယ်လဲဆိုတော့ဟာဒီလိုရွာနဲ့ဗျာစီမြောင်းခံနေရွာနဲ့ဒီရွာနဲ့မပါဘူးလားဗျာအဲ့တော့ခင်ဗျာအဲ့ဒီလိုဆိုရင်ဘာလို့စုံစမ်းရေးကော်မရှင်ဆိုတာဘာလို့ဖွင့်ရတာလဲဒီရွာနဲ့လည်းစီမြောင်းခံနေရွာပဲအဲပါဝင်ဖြစ်တဲ့အတွက်ခင်ဗျားတို့မလာနိုင်ဘူးလားအဲ့ဒါခင်ဗျားတို့ဒါမနာနိုင်ဘူးဆိုရင်လည်းကိစ္စမရှိဘူးဗျာဆိုပြီးကြောလိုက်တဲ့ချိန်ကကြတော့မှအဲဒီစီးတော့ဆွေပြောင်းခံနေရွာဒီရွာဒါနောက်မှအစီအစဉ်ထဲမှာပါလာတာဖြစ်ပါတယ်ဗျအဲတခြားရွာတွေမှာလည်းပဲဒါဟိုလေယာဉ်ကြီးဆုံးရှုံးနေအဲ့ဒီရွာတွေလည်းတချို့မရောက်ခဲ့ကြအောင်မရောက်တာတွေလည်းရှိတယ်တချို့ကျတော့ရွာချင်းပြောင်းခံနေရွာတွေအဲဒီလေယာဉ်ကြီးတွေဆုံးရှုံးနေဆိုရင်ဒါစုံနေပြီကွန်စုံနေစစ်တီးကော်မရှင်နေတယ်ဘယ်လိုနည်းနဲ့မဆိုဒါရောက်အောင်သွားကိုသွားမယ်အတိုင်းသာဖြစ်ပါတယ်ခင်ဗျာအဲ့တချို့ရွာတွေမှာဒါမရောက်တဲ့ရွာတွေတော်တော်များများရှိနေပါတယ်။ဒါကြောက်ဥတိုင်းရွာတို့ဆိုရင်လည်းမရောက်ခဲ့ဘူး။လေရီကြီးရွာတို့ဆိုရင်လည်းနေရာမြေတွေဆိုးကျုံတယ်။အဲ့ဒီရွာတွေကလည်းမရောက်ခဲ့ဘူး။အဲ့ဒီလိုရွာတိုင်းရွာတိုင်းမှာမရောက်တဲ့အတွက်ဒါအင်မတန်မှဒါဇွန်နန်စစ်ဒီကော်မတီအနေနဲ့အားနည်းချက်တွေရှိနေတယ်လို့ဦးစင်းတို့လည်းဒါသုံးသပ်ပါခင်ဗျာ
။တင်ပါဗျာ။အဲ့တော့ဦးလတ်ထွန်းတို့ရဲ့အဖွဲ့ကရောခုနပြောတဲ့ရွာတွေအထိရောက်ပါလား။ဘလောက်ထိနှစ်နှစ်ဆက်ဆက်လေးလာတာဖြစ်ပါသလဲ။လေးလာခဲ့ပါလား။
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အထက်ပမာနိုင်ငံရှေ့နေများခွန်ရက်ကနေပြီးတော့နော်ဟိုဒီနေရာကိုချိန်ပါများစွာလဲကျွန်တော်တို့ရောက်ခဲ့ပြီးတော့အထောက်ထားပြီးနော်ဟိုစားကျုပ်စားတမ်းတွေနဲ့ပတ်သက်ပြီးတော့လဲတော်တော်များများကိုကျွန်တော်တို့ရယူခဲ့ပါတယ်ဒီနေရာမှာကျွန်တော်တို့အနေနဲ့ပြောချင်တာကတော့ခုနပြောလို့ကျွန်တော်တို့ရှေ့နေများခွန်ရက်အနေနဲ့ကဥပဒေရေးအရှုထောင့်ကနေပြီးတော့ကြည့်ရတဲ့အတွက်ကျွန်တော်တို့ခုနပထမတင်ပြခဲ့လို့ပဲပြမကြောင်းရဥရိယဖြစ်တဲ့ဖြစ်ရက်တွေကကျွန်တော်တို့နှစ်ဦးနှစ်ဖက်မှာကြေအေးပြေဖြည့်ရှင်းလို့ရပါတယ်နှစ်ဦးနှစ်ဖက်သဘောတူညီချက်နဲ့ရုပ်သိမ်းလို့ရပါတယ်ကျွန်တော်ပြည်ဥဆိုင်ကသဘောတရားမှာကြားတဲ့ခါကျတော့ကျွန်တော်တို့တူးချင်းတူးချင်းကျူးလို့လည်းအဖြစ်မှာအဖြစ်မှုမှာကျွန်တော်အမှုအနေထားအရကျွန်တော်ကြေအေးလို့ရတဲ့အမှုရှိတယ်နောက်တစ်ခါအစိုးရကခွင့်ပြုမှကြေအေးလို့ရတဲ့အမှုရှိတယ်နောက်တစ်ခုကလုံးဝကြေအေးလို့မရတဲ့အမှုရှိတယ်အဲ့ဒါကဘာလို့ပြလဲဆိုလို့ရှိရင်ကျွန်တော်တို့ဒီလိုပြစ်မှုဆိုင်ရာသဘောတရားမှာကလူ့အဖွဲ့အစည်းကိုကျူးလွန်တဲ့ပြစ်မှုမျိုးဖြစ်နေတယ်ဆိုလို့ရှိရင်ဒါကျင်းအေးလို့မရဘူးဆိုတဲ့အဖြစ်ကိုကျွန်တော်တို့သိရမှာပါအဲ့တော့ဒီနေရာမှာကျွန်တော်အလေးနဲ့ခုနကတော့ဟိုကျွန်တော်မိတ်ဆွေဤတယောက်ပြောလိုက်လို့ပဲကျွန်တော်အမျိုးသားပြန်လဲအပြင်းမြတ်ကြီးဆိုတဲ့ခေါင်းစဉ်အောက်မှာကျွန်တော်တို့ဒီလိုပြစ်မှုဆိုင်ရာသဘောတရားကကျွမ်းမိုးမယ်ဆိုလို့ရှိရင်ဟုတ်တယ်အစမမရှိဘူးဆိုလို့ရှိရင်ကျွန်တော်ဒီနေ့ပြောပြောနေကြတယ်တရားဝင်စိုးမိုးရေးဆိုတဲ့အခြေခံကလည်းကျွန်တော်တို့လုံးဝကျင်းလွတ်သွားမယ်လို့ထင်ပါတယ
်ဟုတ်ကဲ့
အဲ့တော့ကျွန်တော်ပြည်ဥဆိုင်ရာသဘောတရားအရာเนาะကျွန်တော်တို့ပြည်မှုရောင်းအရာကျွန်တော်တို့ကစုံစမ်းစစ်ဆေးအရေးယူပြီးတော့ကျွန်တော်တို့အနေနဲ့လည်းဒီ Lebron Commission ကိုကျွန်တော်တို့ကဟိုတင်ပြပေးခဲ့တာဖြစ်ပါတယ်ကျွန်တော်အနေနဲ့ကရွာလုံးရေးတိုက်တာမျိုးမဟုတ်ပါဘူးနောက်တစ်ခုကလည်းကျွန်တော်တို့ကဒီကျွန်တော်တို့အခုခေါက်ဒီသူပြည့်ရကြောင်းလေးကာလမှာဖြစ်ပေါ်ဖွဲ့စည်းလာခဲ့တယ်ကျွန်တော် CSO လို့ခေါ်တဲ့လွတ်လပ်တဲ့အတင်းဖွဲ့များအဖွဲ့အစည်းများအနေနဲ့ကျွန်တော်တို့လွတ်လပ်စွာကျွန်တော်တို့ဆောင်ရွက်နေကြတာဖြစ်ပြီးတော
့ဟုတ်ကဲ့ဦးလာတော
့ဘယ်လိုအဖွဲ့အစည်းဆိုတာတက်ကိုကျွန်တော်တို့ဘာလို့ပြင်ပြပြီးတော့ကျွန်တော်တို့ပြင်ပြတဲ့ဟာကဘလောက်ခိုင်မာလဲဘလောက်ဥပဒေနဲ့ညီညွတ်တယ်ဆိုတဲ့အချက်ကပူပြီးတော့အလေးနဲ့ထားရမယ်လို့ကျွန်တော်ပြောချင်ပါတ
ယ်ဟုတ်ကဲ့လက်ထွန်းတော်ကဘယ်လိုပဲပြောပြောအစိုးရရဲ့တာဝန်ရှိပြောခွင့်ရပုဂ္ဂိုလ်ကတော့စုံစမ်းရေးကော်မရှင်သူတို့ရဲ့လွတ်လပ်တဲ့ပဲအဖွဲ့အစည်းကပြောတာမပြောတာလဲသူတို့တာဝန်ပေးအပ်ချက်အရာဆောင်ရွက်သူတွေရဲ့တင်ပြချက်ကိုပဲသူတို့အသိမှတ်ပြုမယ်လို့ဆိုထားပါတယ်ဆိုတော့အဲ့ဒါအစိုးရကပြောတဲ့စကားတမန်တည်သူတယောက်နေနဲ့ဆရာဦးခင်မောင်ညိုဒေါက်တာခင်မောင်ညိုဘယ်လိုသဘောရပါလဲဦးလက်ထွန်းတို့လိုသီကြလွတ်လပ်တဲ့စုံစမ်းရေးအဖွဲ့တွေတင်ပြချက်နဲ့ဟုတ်
တယ်ကျွန်တော်အနေနဲ့ကတော့ကျွန်တော်ကြည့်တာပါလေဒီ white cross cross လို့ပြောလိုက်တော့ white cross cross ကတော့အဖြစ်အောင် cross cross ကတော့တော်လေးကိုဆိုးရတာပေါ့ဒီမှာသုံးနေတာဟာဖြစ်တယ်ဟာလေအချင်းချင်းချင်းနဲ့ပေါ်နေတာကျွန်တော်ကျွန်တော်ရှိတတ်ပါဆိုတော့ဒီ white cross cross ကရင်းနဲ့ဆိုင်ရင်ဒ မသိဘူးပြမီးငြိမ့်လို့မရအောင်အခုခန္ဓာမှာထိတယ်မီးငြိမ့်လို့မရဘူးဆိုရင်ဒါအကုန်လုံးမျက်မြင်ကိုတွေ့ပြောကြတယ်ခေါင်းကြီးတွေလည်းပြောကြမီးငြိမ့်လို့မရဘူးညီလည်းဖြန်းလို့ရှိရင်မီးမပြေအောင်ဆိုတော့ fight for stress ကတော့အတော့ကိုဖြစ်နိုင်တယ်ဆိုတာနံပါတ်1အချက်ကျွန်တော်တို့ကသူသူကြီးကြီးကိုပြောနိုင်တဲ့အချက်ရှိတယ်ဒါကျွန်တော်တို့ကော်မရှင်ကတော့မမြင်ပါဘူးလေကော်မရှင်ကဒီပြောရမှာကိုကျွန်တော်တို့အစီအခံစာမထွက်ဘဲနဲ့ကျွန်တော်ပြောရမှာဖြစ်တယ်ဒီအခြေအနေကတော့ fast food stress ကဒီအမနာပြင်းတဲ့အခြေဖြစ်တယ်အဲ့တော့ဒီအခြေကကိုခန္ဓာလည်းရောက်သွားရင်ဒီအနာအပေါ်ကနေပြတ်သွားလဲအောက်ကနေတခါကြီးခိုးထွက်လာတော့အခုဒီဖြစ်လာတယ်လို့ခေါင်းကြီးကပြောကြတယ်အဲ့တော့ဒါလည်းခေါင်းကြီးတို့တိုင်းနဲ့တွေ့ပြီးကျွန်တော်လည်းတွေ့တော့ပြောတော့ဒါ fast food stress ဖြစ်နိုင်တယ်လို့အလားလာကျွန်တော်တို့ကတွေ့ချရတာပေါ့ကျွန်တော်တို့ကိုယ်တိုင်ကဒီကနေ့လုပ်တဲ့ကြာကိုယ်တိုင်ပြောလို့ရတဲ့ဟာကြီးကိုကျွန်တော်တို့ကဒီကနေ့တွေ့ချနေတဲ့ဟာကြီးကနည်းနည်းအထက်ကျတော့ရှိတာပေါ့
ဟုတ်ကဲ့
ဒါဓာတုဝိရကလို့ကြည့်ရရင်တကယ်ကိုဖတ်ဖို့ဆက်ရှင်းနိုင်တယ်လို့ကျွန်တော်ပြင်ပြခြင်းပါလေ
ဟုတ်ကဲ့ဆိုတော့ကအစိုးရတာဝန်ပေးတဲ့ကော်မရှင်ရဲ့တွေ့ရှိချက်ကိုဒါအသိမှတ်ပြုလို့မကဘူးတကယ်တမ်းခုနပြောတဲ့လွတ်လပ်တဲ့အဖွဲ့ကစုံစမ်းတွေ့ရှိပြီး Fight First for Us လို့ပြောတာဟာလည်းပဲယုံကြည်နိုင်တယ်လက်ခံနိုင်တယ်အသိမှတ်ပြုနိုင်တယ်ဆိုတဲ့သဘောပေါက်ခင်ဗျာဟုတ်
တယ်အများကြီးအသိမှတ်ပြုနိုင်ပါတယ်အတော်လေးကိုဖြစ်နိုင်တယ်အလားအလာရှိပါတယ်အမေရိကန်ကအစီရင်ခံစာတွေပါရှိပါတယ်သူတို့တုံးမှုပါတယ်ဘယ်လိုမျိုးဖြစ်တာဟာဖြစ်တဲ့ကျောင်းညာနဲ့အတော်လေးကိုရှင်းပါတယ်
ဟုတ်ကဲ့
တော့ဒါလေးလေ့လာလို့ရပါတယ်
ဟုတ်ကဲ့ဒေါက်ကင်းဆန်းလှိုင်ကိုကျွန်တော်ခုမေးချင်ပါလားအဲ့တော့အဲ့ဒီအစိုးရတာဝန်ရှိပုဂ္ဂိုလ်ကပြောတယ်တာဝန်ပေးအပ်ထားတဲ့ကော်မရှင်ရဲ့အစီရင်ခံစာပဲအစီအမပြုမယ်ဆိုတော့အဲ့ဒီကော်မရှင်အနေနဲ့ကရောခုနပြောတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုရောထက်သွင်းစဉ်းစားပါလားအစီရင်ခံစာထုတ်ခါနေမှာ
အဲကျွန်တော်ကတော့ဒီဆိုင်ရာဒီကနေ့ဆိုင်ရာနဲ့ပတ်သက်နေတဲ့ဒီညာရှင်များပဲပြောကြရမှာကြတာကျွန်တော်ကဒီညာရှင်တွေလည်းမဟုတ်တဲ့အတွက်ကြောင့်ကျွန်တော်ကဒီဘိုင်းရီမှာတော့ကျွန်တော်တို့ဘာမှပြောရမှာမရှိပါဘူး။ကျွန်တော်တို့စုံစမ်းခဲ့ခြင်းတော့ကျွန်တော်တို့လည်းဆက်စုံစမ်းခဲ့တယ်။ဒါကတော့ကျွန်တော်တို့ပြောပြပေးနိုင်မှာ
။ဟုတ်ကဲ့။အဲပညာရှင်တွေပြောတော့ဒေါက်ခင်ဆန်းဟန်တို့လက်ခံပါသလားလွတ်လပ်တဲ့ပညာရှင်အစိုးရတာဝန်ပေးတဲ့ပညာရှင်မဟုတ်ဘူး။အခုပမခကျွန်တော်ဆရာကမရှိဆရာဒေါက်တာခင်မောင်ညိုတို့ပြောတဲ့စကားမျိုးဒီပုဂ္ဂိုလ်တွေကြွညင်တဲ့ပညာရှင်တွေကသူတို့စကားမျိုးတွေကလက်ခံပါသလားဤတော့
။ဟုတ်ကဲ့ပါဒီကိစ္စရတော့လေကျွန်တော်တို့တိုင်းမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တိုင်းဒီလိုမျိုးကျွန်တော်တို့လည်းဆက်ရတဲ့အနေရှိပါတယ်။ဒီကြောင့်ဆိုကြတဲ့အချက်တွေအပေါ်မှာတော့ကျွန်တော်တို့ဟိုကော်မရှင်နဲ့ကြိုးဟိုပေါ်ပေါက်လာနေတဲ့အချက်တွေကိုဒီကရကြည့်ကြည့်ရမှာပဲ။ကျွန်တော်တို့ကြောက်ရတယ်မကြောက်ရဘူး။ဒါမှမဟုတ်မှုစတဲ့ဆိုင်ထိကြမှာပြောရင်ကျွန်တော်တို့မမ်းကြောင်နေကျွန်မတို့မှာ
။ဟုတ်ကဲ့ပါခင်ဗျာ။ကျေးဇူးတင်ပါတယ်။နောက်သောရရှင်တွေရေးထားတဲ့စာနည်းနည်းကြံပါသေးတယ်။ကျွန်တော်ရွေးထုတ်ပြီးတော့အစီရင်ခံလုပ်ပါတယ်။ပထမပုဂ္ဂိုလ်တူပြောရမယ်ဆိုရင်တော့ဒီလက်ဘရောင်းမှာသုံးတဲ့ဘုံကိစ္စဟာပြင်ပအဖွဲ့စည်းတွေကသာအခုလိုလူသိရှင်များဖော်ထုတ်ပြတာမရှိခဲ့ရင်အဖြစ်မှန်ဆိုတာဘယ်တော့မှအများပြည်သူသိနိုင်မှာမဟုတ်ဘူးလို့ကျွန်တော်အမှတ်ခံရပါတယ်တဲ့ဟာပြတ်သားလိုက်လားရေးထားတဲ့ပုဂ္ဂိုလ်ကအဲ့ပုဂ္ဂိုလ်နာမည်ကိုကြည်စံနဲ့နာမည်လည်းတော်ကြောက်စရာကောင်းတယ်ကိုကြည်စံရေးပောက်တော့မခွဲလိုက်ပါနဲ့လို့ကြိုးကြတာကြတယ်နောက်တစ်ခုကဒီလိုဖော်ထုတ်ဖို့အခုလိုဖော်ထုတ်လိုက်တဲ့အတွက်ဒေါအောင်ဆန်းစုကြည်ခေါင်းဆောင်ရဲ့စုံစမ်းရေးအဖွဲ့ဟာလူထုကိုညာဖို့ခက်ခဲသွားလိမ့်မယ်လို့ထင်မြင်ယူဆပါတယ်။ဒီဟာတော့ကျွန်တော်ပဲကံကွယ်ပြစေညာဖို့ခက်ခဲမယ်အစကတည်းကညာဖို့ရည်ရွယ်ရှိတယ်လို့ကြိုတင်ဆွဆွဲချက်ပါနေတဲ့အတွက်ဒီ sentence ကိုတော့ကျွန်တော်ကိုယ်တိုင်ပဲလက်မခံလူဘူးလို့ပြောလိုပါတယ်။နောက်စုံစမ်းရေးမစခင်ဒေါအောင်ဆန်းစုကြည်ကအားလုံးကြည်နဲ့အောင်လုပ်နိုင်မှာမဟုတ်ဘူး။ရင်းနှီးထားသူတွေအတွက်တာဝန်ယူပေးမှုရှိရမယ်လို့ကိုပြောခဲ့တယ်ဒါကြောင့်စုံစမ်းရေးအဖွဲ့ရဲ့အဖြေကတော့မစုံစမ်းငွေကပေါ်လွင်နေပြီလို့တောင်ပြောလို့ရပါတယ်ဒါပေမဲ့အချိန်နဲ့အမျှပြောင်းလဲနိုင်တဲ့အတွက်စောင့်ကြည့်ဖို့တော့လိုပါတယ်ကျွန်တော်ပြောချင်တာကအားလုံးမကျေနပ်နိုင်ရင်တောင်လူများကကျေနပ်ဖို့လိုတယ်ငွေများတဲ့လူအနာရှိတဲ့လူကပဲကျေနပ်မယ်ဆိုရင်တော့စိရနာရှင်ရဲ့လမ်းစဉ်ပါပဲဒီပုထက်ကဒီပဲပါပဲဆိုပြီးတော့ရေးထားပါတယ်ဒေါက်ကင်းဆန်းဟန်များသူတို့ပြန်ပြောချင်ပါသေးလားခင်ဗျာခက်တူတူပြောလို့ရပါဒီကိစ္စကို
ဟုတ်ကဲ့ပါဒီလိုလိုဒါကိုပြည်သူလူတွေအနေနဲ့ဒီမျိုးဆိုဒီအရေးပေါ်မှာလွတ်လပ်စွာဟိုတုံ့ပြန်နိုင်လို့လွတ်လပ်စွာလေးပံပိုင်းနေရှိပါနေ။အဲ့တော့ကျမတို့ကဒီနေရာမှာတော့ဟိုလုတ်တဲ့သူတွေရဲ့ဘောနောစီဇန်အားပါပဲ။အဲ့တော့ကျမတို့စီဇန်ဘလောက်ထားလဲ။ကျမတို့တိုင်းပြည်ရဲ့ဘလောက်ကြီးလုတ်လုတ်နေနေကြလဲ။ကျမတို့တကယ်ဟိုကျမတို့တွေရဲ့ဆောင်ရွက်ချက်တွေပြည်သူတွေအနေနဲ့ယုံကြည်တဲ့ကိုးစားတဲ့နေကြတဲ့ဆိုရင်ဟုတ်ဒီလိုမျိုးဒီစကားတွေကိုကျွန်တော်တို့ပြောချင်တယ်လို့ဆိုလိုက်ပါပါတယ်။အဲ့တော့ပကတ်ကလည်းယုံကြည်တယ်အားလုံးကလည်းယုံကြည်တယ်လို့ပြောတယ်။တမ်းများတွေနဲ့ကြည့်နေတဲ့ဆိုရင်တော့ဆရာကြီးရဲ့အပေါ်မှာကောင်းကျိုးတွေကတော့ရလာမှာမဟုတ်ဘူးလို့ကျွန်မလည်းပြောပြရသေးတယ်။အဲ့ဒီတော့ဒီကနေ့ကော်မရှင်ရဲ့အစီရင်ခံစာထွက်လာတာကိုအားလုံးဆက်လက်ပြီးတော့ဆက်မှာပါလို့ကျွန်မလည်းပြောပြရသေး
တယ်။အဲ့ဒါ February လအတွင်းမှာထွက်မှာဟုတ်ပါလား။
ကျွန်တော်တို့ဒီလိုပဲဟိုဆက်နေအောင်လို့ကျွန်တော်တို့ကြိုးစားပြင်နေတာ
ဟုတ်ကဲ့နောက်သရရှင်ဒူရီထတာကိုပြောရမယ်ဆိုရင်တော့ Lebanon Town ကျင်းစီမံကိန်းနဲ့ပတ်သက်ပြီးလွှတ်တော်အတွင်းကနဦးကြိုးပမ်းဆောင်ရွက်မှုရဲ့ ရွယ်ချက်ကစီမံကိန်းရပ်တန့်သင့်မရပ်တန့်သင့်ဆိုတာကိုစုံစမ်းလေ့လာဖို့တဖို့ဖြစ်ပါတယ်တဲ့အဲ့ဒါဘာလို့လဲသူနဲ့ဆိုတာတက်သူပြောထားတာအဲ့ဒီအဆိုအတည်ပြုချက်မရခင်မှာသပိတ်စခန်းကိုကြမ်းတမ်းစွာဖြိုခွင်းရမှုဖြစ်ပေါ်ခဲ့တာရှောင်းတခင်လက်တော်ဖြစ်ရပါဒီတော့သပိတ်ဖြိုခွင်းရမှုအစစ်အမှန်ကိုစုံစမ်းလေ့လာဖို့ကလည်းအစိပ်ပိုင်းတစ်ခုဖြစ်လာပါတယ်ရှင်းနေကွန်ရဲ့အစဉ်ခန္ဓာကတော့သပိတ်ဖြိုခွင်းရမှုကိုအဓိကအာရုံထားပုံရပါတယ်လက်နက်မှာပါငင်းစမ်းစွာဆန္ဒပြတဲ့လူတွေကိုတို့လုခတ်တာနဲ့ပတ်သက်ပြီးတော့စခိုင်းတိုင်းဒေသကြီးအစိုးရအဖွဲ့မှအရာရှိတူရဲ့စကားကိုကိုးကားပြီးတော့ဗဟုအစိုးရကိုလက်ညှိုးထိုးပြထားပါတယ်အေးမဲ့တခုရဲ့လောင်ရိပ်မကင်းအစွဲပိုင်းဒါကတော့ထလိုက်ပါတော့လေဆိုတော့အကြံပြုလိုတာကတော့လူတူးတယောက်မိသားစုတစ်ခုရဲ့လောဘဇောတိုက်မှုရုံမာသောကြံစီလှုပ်ဆောင်မှုကြောင့်ယဟန်ရှင်လူပြည်သူအများပြားဒုက္ခပင်လဲဝေရတဲ့အဖြစ်တိုင်းပြည်ဖျော်ဖျက်ဖြစ်ရမယ့်အခြေအနေမျိုးလုံးဝမလိုလားပါအစိုးရနဲ့ပြည်သူအတူတူကလက်တွဲဖြစ်ရှင်းကြစေချင်ပါတယ်ဟုတ်ကဲ့ဒါဖြစ်ရှင်းဖို့ကတော့လုံးတော့ဆိုတော့ဥလာထွန်းခတ်တူပဲဖြစ်ပါသိအချိန်မရှိတော့ဘူးကျွန်တဲ့လူတွေကြံသေးတယ်ဒီဥလာထွန်းတို့ကဖြိုခွင်းခံရမှုပါခုနပြောထားတာအဲ့ဟုတ်ကဲ့ဖြိုခွင်းခံရမှုကပဲအဓိကထားပြီးစုံစမ်းခဲ့တယ်လို့ဆိုရတယ်ဟုတ်ပါသလား
အဲအဲ့ဒီမှာကတော့ကျွန်တော်တို့အရေးကြီးတဲ့အချက်ပေါ်လာပါတယ်အဲ့ဒါပါလဲဆိုတော့ကျွန်တော်ပြုဆိုင်ရာသဘောတရားနဲ့တရားမဟုတ်တာကြောင့်သဘောတရားကိုပဲပြန်ပြောအောင်လို့ဖြစ်နေပါတယ
်နောက်သွားရှင်တူအတွက်စက္ကန့်ပိုင်းလောက်ရပါတယ်စက္ကန့်20လောက်ဦးကန်အေးဆွေးနွေးနိုင်ပါတယ်အဲ့
ကျွန်တော်ပြောချင်တာကတော့ခုကခင်စားလိုက်ပြောပုံနေနေရတော့ကျွန်တော်တို့ကြည်တာတေစုံဆိုင်စစ်စစ်ပွဲကတော့လုံးဝယုံကြည်လို့မရတော့ဘူးလို့ကျွန်တော်ပြောပါတယ်တရားဥပဒေစိုးမိုးရေးကိုအကလုံးထိခိုက်သွားပြီလို့ကျွန်တော်မြင်ပါတယ်တဲ့ဒီကိစ္စနဲ့ပြောနေပုံစံကြီးကတိုင်းပြည်မှာဘလို့မှယုံကြည်ချက်ကိုတော့ဖြည့်ရေးကိုမရနိုင်တော့
ဘူးဒီလောက်နဲ့ပဲဥကန်အေးကိုကျွန်တော်တို့မိတ္တရဲ့ခံပြီးတော့စီစဉ်သတ်မှတ်ချက်ကဒီလောက်ပဲဖြစ်တဲ့အတွက်ကြောင့်ကြာရင်ဒီကုန်းချောပါခင်ဗျာ